အမေရိကန်တန်တမန်တွေကိုရုရှားကနှင်ထုတ်တာမှာဘယ်လိုခိုင်မာတဲ့အကြောင်းမှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာသာပတိနေ့မှာပြောပါတယ်။ရုရှားတန်တမန်အယောက်60ကိုအမေရိကန်ကနှင်ထုတ်ပြီးတဲ့နောက်ရုရှားကလက်တုံပြန်တဲ့အနေနဲ့အမေရိကန်တန်တမန်အယောက်60ကိုနိုင်ငံကနေထွက်သွားဖို့နိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ကပြောတဲ့ပေါ်အမေရိကန်ဘက်ကတုံ့ပြန်ပြောဆိုတာပါ။ရုရှားဆွေရဲ့လိုရက်ကအမေရိကန်နဲ့ရုရှားကြားဆက်ဆံရေးနောက်ထပ်ယိုယွင်းအောင်လုပ်လိုက်တာဖြစ်တယ်လို့သမ္မတဘီရိုကကြာသာပတိနေ့နောက်ပိုင်းထုတ်ပြန်ကြမှာပြောထားပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးရဲ့ကြာသပတိနေ့အစောပိုင်းအဲ့ဒီကြေညာချက်ပေါ်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Heather Nowak ကလည်းဝေဖန်ပြောဆိုပါတယ်။ရုရှားအနေနဲ့ကိုကခံရတဲ့လူလူမပြုတ်မှုသင့်ဘူးလို့ပြောခွင့်ရ Nowak ကပြောပါတယ်။တကယ်တမ်းခံရတဲ့လူတွေဟာပြည်ထောင်နိုင်ငံ Salisbury မြို့မှာမိုင်လာ၄ရက်နေ့အာယုံကျော်ထိဓာတုအဆိပ်နဲ့တိုက်ခိုက်ခံရသူတွေသာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားနိုင်ငံစိတ်မီတာ Spy မြို့ကအမေရိကန်ကောင်စစ်ဝင်ရုံးလုပ်ငန်းတွေကိုရဆိုင်ပြီး၂ရက်အတွင်းပိတ်ပစ်ဖို့ကိုလည်းရုရှားကညွှန်ကြားထားပါတယ်။ဒီတော့တင်မှာပဲဓာတုအဆိပ်နဲ့တိုက်ခိုက်ခံရတဲ့ရုရှားသူဟောင်းစာဂေးစကရစ်ဘယ်ရဲ့သမီးဖြစ်သူယူရီယာစကရစ်ဘယ်ရဲ့အခြေအနေဟာအလင်းအမြန်တိုးတက်လာနေပြီးစိုးရိမ်ရတဲ့အခြေအနေမှာဆက်ရှိမနေတော့ဘူးလို့ Salisbury ခန်စီယုံကစီးပွားဆိုင်ရာညွှန်ကြားရေးမှူး Kristen Blanchard ကပြောပါတယ်။စာဂေးစကရစ်ဘယ်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတော့မယ်လို့လည်းသူကပြောပါတယ်။